UWSA, KIA, SSBB, SSA, စတဲ့ဒီတိုင်းလာလက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ရဲ့ဒုတိယအကြိမ်အစည်းအဝေးကို UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ပန်ခမ်းမှာစတင်ကျင်းပနေပါတယ်။မနေ့ကစပြီးတော့ကျင်းပနေပါတယ်။ဒုတိယအကြိမ်မြောက်ပိုင်းတိုင်းလာလက်နက်ကင်မဟာမိတ်ခုနှစ်ဖွဲ့ရဲ့တွေ့ဆုံဆွေးနွေးမှုဟာ UNSC မဟာမိတ်တပ်ပေါင်းစုမှသဘောထားကွဲလဲတာမဟုတ်ပဲမတူတာကိုခွဲလုတဲ့သဘောဖြစ်တယ်လို့လည်းတိုင်းနာလက်နက်ကအရေးအနီးကပ်စောင့်ကြည့်နေသူတို့ကလည်းသုံးသပ်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။မြောက်ပိုင်းလက်နက်ကအဖွဲ့ရဲ့အရေးရည်တည်ချက်ဖြစ်တဲ့ NCA အပြစ်ခတ်ရစဲရေးစာချုပ်အတိုင်းမသွားဘဲတန်းတူနိုင်ငံရေးဆွေးနွေးပွဲနဲ့သွားမယ်ဆိုတဲ့မူအရာအခုအစည်းအဝေးမှာမြန်မာအစိုးရနဲ့တပ်မတော်တို့နဲ့ဆွေးနွေးဖို့သူတို့ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်မယ်လို့သုံးသပ်ကြောင်းတိုင်းနာရေးလေးလာသုံးသပ်သူကိုမမောင်စိုးကပြောပါတယ်။
ဘဝနဲ့ဆက်လာမယ်ဆုံးဖြတ်ချက်ကတော့ဖြစ်နေနေရတော့အရင်တိုင်းပဲ NCA တိုင်းမပေါ်ဘူးဒီတိုင်းနဲ့ဆွေးနွေးမယ်ဆွေးနွေးမယ်ဆိုတာအမူရက်ခင်ပြီးတော့သူကဆွေးနွေးတဲ့ကိုယ်စားလှယ်ဖွဲ့မှာပဲအဲ့ဆွေးနွေးတဲ့ကိုယ်စားလှယ်ဖွဲ့ကငင်းကုန်ရှင်းအောင်ဘယ်ပုံစံနဲ့တုံ့ပြန်မလဲဆိုတော့ရေးကြည့်တယ်သူကဝမိုင်းလားဟိုသူတို့ဆွေးနွေးဖို့တော့ဒီငင်းကြီးကုန်ရှင်းခက်ခဲမှာမဟုတ်ပါဘူးအစရကသူကဆွေးနွေးနေတာအဲ့တော့ဟိုသုံးဘွယ်ကိုမြင့်တယ်တဲ့သုံးဘွယ်ဖားလာတာကိုသူတို့ဘယ်လိုကြံတွေဖြစ်ရှင်းမလဲဆိုတော့လည်းစိတ်ဝင်စားတဲ့အကောင်ပါအဲ
့တော့ဒီနိုင်ငံရေးရဆွေးနွေးမယ်သူတို့ဖွဲ့ပြီးတော့ဗောနော်အဲ့ဒီတကယ်လို့အခုဒုတိယကြိမ်ဆွေးနွေးပွဲရနေပြီးတော့နိုင်ငံရေးရဆွေးနွေးမယ်ဆိုတဲ့ဟာမျိုးသူတို့ထပ်ဖွဲ့လိုက်ပြီးတော့အဲ့ဒါကိုဟိုဒေါန်ဆန်းစုကြည်ရို့ရောဒါမှမဟုတ်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဘက်ကရောလက်ခံနိုင်တဲ့အလားအလာဘယ်လိုမြင်လဲရှင်
အဲသူတို့ကတော့ NCA မူတိုင်းသွားမယ်ဆိုပြီး NCA ဘက်ကိုရအောင်ဆွဲစီမယ်လို့ထင်တယ်ဒါဘောကအဲ့ဒါတော့ဆွေးနွေးပွဲရလပုံမှာလဲစောင့်ကြည့်ရမှာပဲအဲတခုကတော့ဒီဘက်ကဒီတက်မတော်နဲ့ဒီအဲရောင်းစမ်းစုကြည့်လို့ဘက်ကလည်း NC မူတိုင်းသွားပဲဆွဲချေရမှာ NC မူပေါ်ရောက်အောင်လို့သူကတော့ဆွဲဟိုကြိုးစားလိမ့်မယ်လို့ထင်တယ်ဒုတိယတခုကတော့ဟိုနောက်ပိုင်း၃ဘွဲ့ပေါ့ဒီ၃ဘွဲ့နဲ့ပြဿနာကိုဘယ်လိုတုံ့ပြန်မလဲဆိုတာလည်းရေးပါတယ
်နောက်တစ်ချက်လူအများမေးခွန်းထုတ်နေကြတာကမြောက်ပိုင်းနဲ့နက္ခတ်ဖွဲ့ရရဲ့အစည်းအဝေးကိုတက်ရောက်နေပြီး UNSC ညီညွတ်သောတိုင်းသားလူမျိုးများဖဲရဲကောင်စီမှလည်းအဖွဲ့ဝင်ဖြစ်နေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းတက်မတော့နှစ်ဖွဲ့ကနေ NCA မှာလက်မှတ်မထိုးတဲ့လမ်းကြောင်းကနေတွားမယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကိုမမောင်စိုးကအခုလိုသုံးသပ်ပါတယ
်။အဲဒီအချိန်မှာ UNSC မှာဒီလာကဆွေးနွေးပွဲပြီးသွားပြီမဲ့တကယ် UO က UNSC ဥက္ကဋ္ဌဦးအင်ဘာလာပြောသွားတာရှိတယ်ဒီမြောက်ပိုင်းမဟာမိတ်တွေရဲ့ငင်းကြီးချီနီဒီဇန်ဒါချီနီကဒီသူတို့စုဖွဲ့မှုနားလည်ပြီပါဆိုတာကိုထည့်ပြောသွားတာတခုရှိတယ်ဒီကျန်ရင်လည်းအဆက်စီက UNSC ထဲမှာစီးဖျားအရှိဆုံးပေါ့နော်အစိုးရနဲ့ဖြည့်သွင်းမှုဖြည့်ဆုံးဖြစ်တဲ့အခါကျတော့စီးရဖြစ်လာတဲ့အခြေအနေထည့်ပြောပြီးတော့မြောက်ပိုင်းမဟာမိတ်တွေကမလန်းချင်တာပေါင်းနေရတဲ့အနေထားရှိတယ်ဒါ UNSC မူတန်းကတော့အကင်းနီနဲ့မွန်ပြည်ပြည်ပါတီရယ် UNSC မူနဲ့ဆက်သွားလို့ရရမယ်။အဲမတူတာခွဲလို့ကြတဲ့အပိုင်းပေါ့။ဒါတပေါင်းစုကွဲတယ်ဆိုရင်ဟာမျိုးတော့ဖြစ်မှာမထင်ဘူး။အဲမတူတဲ့အချိန်နေနေမီအချိန်တွေပေါ်မူပြီးဆက်လို့ကြတယ်ဖြစ်နိုင်တယ
်။ဧပြီလဇန်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNSC တပေါင်းစုဆွေးနွေးပွဲကနေမူလ NCA အပြစ်ခတ်ရစဲရေးစာချုပ်အတိုင်းမြမအစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။ဒီအတော်တွင်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြမနိုင်ငံကိုဧပြီလဇန်ပိုင်းကရောက်ရှိလာတဲ့ကုလသမဂ္ဂ UNICEF အကြီးအကဲနဲ့တွေ့ဆုံရမှာ UNFC အဖွဲ့ဝင်တိုင်းနာလက်နက်ကိုင်အဖွဲ့၅ဖွဲ့အနေနဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးဖို့သူတို့ယုံကြည်ထားပြီးအစိုးရညီငယ်ရေးအဖွဲ့ကနေဦးစည်းလှုပ်ဆောင်နေကြောင်းပြောဆိုခဲ့ပါတယ်ရှင်။